VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ COVID-19 ကပ်ရောဂါကူးစက်မှုလှိုင်းဒဏ်ကိုအပြင်းထန်ခံစားနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါကာကွယ်ထိန်းချုပ်ရေးလော့ခ်ဒေါင်းနီးပါးပိတ်ပင်ကန့်သတ်ထားတာကြောင့်စီးပွားရေးလုပ်ငန်းတွေအပါအဝင်လူမှုအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေဘယ်လိုထိခိုက်လာသလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါရှင်။ COVID ကူးစက်ခံရသူ2000ကျော်နဲ့သေဆုံးသူ900ကျော်ရှိလာတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာလော့ခ်ဒေါင်းကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။အထူးသဖြင့်အောက်တိုဘာလ5ရက်နေ့ကအထည်ချုပ်လုပ်ငန်းတွေပိတ်ပင်ထားတဲ့ရက်သတ်မှတ်ချက်ကိုအောက်တိုဘာလ21ရက်နေ့အထိတိုးမြင့်ခဲ့ပါတယ်။ကာယောဂါကူးစက်မှုအမြင့်ဆုံးအချိန်ရောက်နေတဲ့ရန်ကုန်တိုင်းမှာစီးပွားရေးလုပ်ငန်းတွေအထိနာလာတဲ့အချိန်ဟာအခြားတိုင်းနယ်ပြည်နယ်မှာရှိတဲ့လုပ်ငန်းတွေကိုပါရိုက်ခတ်မှုအတော်ကြီးမားလာနေကြောင်းမကွေးတိုင်းစလီမြို့နယ်ကဂျမ်ဂျီလ်စားတောက်ကုံအသေးစားလုပ်ငန်းရှင်မတ်သက်စုထေးက VOA ကိုအခုလိုပြောပါတယ
်။တက်ရောက်မှုကတော့ပြင်းတယ်ပေါ့နော်။အဓိကကဆုလို့ဆိုကုကုံချမ်းနေပြက်တယ်ပေါ့မှာ။ကုံချမ်းနေပြက်တယ်။အဆက်ယုံနေပိတ်ထားတော့ဆုလို့ကုံချမ်းနေမှားလို့မရဘူး။အဲ့တော့ကုံချောပြန်ပိုးတဲ့နေရာမှာလေဟိုဒီကနေပြီးမှပိုးလိုက်တယ်။ပို့ပြီးတော့ဟိုမှာပွဲယုံနေကပိတ်ထားတော့ချို့လို့ဆို order ဟို order တော့ကတ်ထွက်တဲ့ခါကျတော့လမ်းမှာရောက်နေပြီကုံကြီးက။ကိုရောက်တော့ပွဲရုံကပိတ်နေဘယ်လိုမှချလို့မရအဲဒီဘက်ကိုပြန်တယ်ပေါ့နော်အဲ့လိုမျိုးတွေရှိတယ်ရှုတင်နေနောက်ဆုံးစားတော့ကုန်ဒီမှာမအစားအစမစည်းနှုံးတွေတက်လာလိမ့်မယ်လို့တော့ရှုတင်နေမှာလုပ်ငန်းရှင်တွေမှာလည်းတော်တော်ဟိုလောက်ရတာဘလို့ပုံစံနဲ့သွားရမလဲဆိုတာပလန်ချလို့မရတဲ့အနေအထားမျိုးတော့ရှိရမှာ
ဒါပြင်ကူးစက်မှုနေရာပေါ်မူတည်ပြီးကန့်သက်ထိန်းချုပ်မှုတွေမတူတဲ့အပေါ်မှာလုပ်ငန်းတွေလက်ပတ်နိုင်ရေးသက်ဆိုင်ရာတာဝန်ရှိသူတွေကစီမံခန့်ခွဲမှုလိုအပ်ချက်အများပြားရှိနေတာတွေ့ရတယ်လို့လည်းမသက်စုထေးကပြောပါတယ်
အခုကလေပို့ဆိုးတာတခုပေါ့နော်အဲ့ဒါပါလေဆိုတော့တရွာတစ်ပုတ်ဆန်းနေတာမှိုင်းတနိုင်ငံလုံးတပင်းကြီးမဟုတ်တော့လေဒါတပင်းကြီးမဟုတ်တော့ခါကျတော့ကိုမျိုးကိုရွာမှာကိုစီစင်းတဲ့ကိုကြီးမတူတဲ့ခါအဲ့ရတွေပို့ဆိုးတယ်မှိုင်းပြီးတော့နောက်ထပ်တစ်ခုကမှန်ပါလေဒါလုတ်တိလုတ်ထိုက်လို့လုတ်တယ်ဆိုရင်တောင်မှအမရဲ့ဒါပေမဲ့ဒီမဲဆွဲပွဲတွေအရင်မဲဆွဲနေရတယ်ကြောင့်လည်းလွတ်ပေးထားတာအဲ့ဒါတခုကတော့ဒီလိုပုံစံမျိုးစီးပွားရေးမှာကန့်သက်ပြီးတော့ဒီလိုမျိုးပြပြရှိရှိမဲလူအုပ်ကြီးနဲ့မဲဆွဲနေတာကိုကျတော့ဘာမှအရေးမကြီးဘဲကြည်နေရပေါ့နော်အဲ့တော့ဆိုရင်လုံးမဆိုလည်းအကောင်တော့ပြပြသာသာကင်လိုက်ပေါ့နော်မလုပ်ခွင့်တဲ့အခါကျဒီဘက်စီးပွားရေးကတိကောက်ပြီးဒီဘက်မှကျဒီဘက်ကအဲ့လိုတွေတိုင်းတော်နေတာတခုတော့သူတို့သိပြီးတော့အဆင်မပြေဘူးပေါ့နော်မြင်နေရကြားနေရတာလည်းအဆင်မပြေဘူးမ
ှကိုဗစ်ကာလအကျက်အတဲကြီးကြီးမားမားရင်ဆိုင်နေရသူတွေထဲမှာစီးပွားရေးလုပ်ငန်းရှင်တွေဒါမှက NGO လူထုအခြေပြုအဖွဲ့အစည်းတွေလည်းအခက်အခဲတွေရင်ဆိုင်လာနေရတဲ့အခြေအနေကိုမင်္ဂလာမြမအမှုဆောင်ညွှန်ကြားမှုဒေါက်တာဖုံးဝင်းက VOA ကိုအခုလိုပြောပြပါတယ
်အလုတ်ကတအားကိုနှေးသွားပြီးတော့ပထမတလလောက်တုံးဝမသိတာဘူးဒုတိယတလလောက်ကျတော့ကျွန်တော်တို့တော်တော်ပုံပြက်လာတယ်အခုကကျွန်တော်တို့စီးပွားရေးလိုလုပ်ငန်းတွေလိုတိုက်ရိုက်ကြီးထိခိုက်တာမဟုတ်ပင်မဲ့တိတာတယ်လေကျွန်တော်တို့အလုပ်ပြီးတဲ့နှောင်းကတော်တော်လေးကြာလာတယ်ဝန်ထမ်းတွေရဲ့စိတ်ကလည်းကစင်ကလျားဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ work from home ဆိုတာကကျွန်တော်တို့ပမာပြည်မှာဟိုတတ်နိုင်တဲ့သူတွေကတော့ကိုယ့်အခန်းထဲကိုဝင်နေပြီးတော့အလုပ်လုပ်ဖို့အဆင်ပြေပေမဲ့ကျွန်တော်တို့ဝန်ထမ်းတွေကတော့အိမ်မှာကြတော့အများစုနဲ့နေရတာဆိုတော့တကယ်တမ်းအလုပ်ကိုကလုပ်ချင်တော့မှအိမ်ရဲ့အလုတ်ကကိုယ့်ပုံမှာတွားမိုးနေတာပေါ့အဲ့တော့အလုတ်တရားမပြီးဘူးပေါ့အ
ဲ့တော့ဒီကိုဗစ်အကျက်တဲကိုလည်းရင်ဆိုင်နေရတယ်တစ်ဖက်မှာလည်းယောဂထိန်းချုပ်ရေးလုပ်နေရတယ်လို့တစ်ဖက်မှာလည်းစီးပွားရေးလုပ်ငန်းတွေမပြတ်အောင်ဆိုလို့ရှိရင်ဘလို့နီးလန့်တွေလုပ်တင်လဲရှင့်
ဆိုတော့အဓိကတော့ဒီကြော်လွားဖို့နီးလန့်တော့2မျိုး3မျိုးရှိတာပေါ့ဟိုကျွန်တော်ရဲ့အကြိုက်ဆုံးနီးလန့်ဆိုလို့ရှိရင်တော့ဒီဆက်ယုံနေဒီယုံနေမှာမဖြစ်မနေဝင်ငွေရအောင်လုပ်လို့ရမယ်လူတွေစီးပွားရေးကောင်းအောင်အလုပ်လုပ်ရမယ့်လူတွေကိုကျွန်တော်တို့ test လုပ်ပေးလိုက်ဖို့ကောင်းတယ်အခု rapid test antigen test ရပြီဆိုရင် rapid test antigen test လုပ်မယ်အဲ့ဒီကနေပြီးတော့လူတွေရွေးထုတ်ပြီးတော့နေကောင်းတဲ့လူတွေကအနည်းဆုံးတော့90ရာခိုင်နှုန်းလောက်တော့သူတွေကနေကောင်းတယ်ဆိုလို့ရှိရင်အဲ့နေကောင်းတဲ့လူတွေကအလုပ်လုပ်ကျန်တဲ့နေမကောင်းတဲ့လူတွေကနာ quarantine လုပ်အဲ့လိုဆိုရင်ယောဂကိုလည်းထိန်းနိုင်မယ်စီးပွားရေးလည်းကောင်းမယ်လို့ထင်တယ်လေ
ကိုဗစ်ကပ်ရောဂါကူးစက်မှုစိုးရိမ်ရတဲ့အခြေအနေကြောင့်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းဖို့အတိုက်ခံပါတီကြီးဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးနဲ့မိတ်ဖက်ပါတီ24ပါတီကတောင်းဆိုထားပါတယ်ဒါပေမဲ့ COVID-19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ဆက်လင်းပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တနင်္လာနေ့ကပြည်သူကိုတင်ပြတဲ့ရုပ်သံဗီဒီယိုမိန့်ခွန်းမှာတော့ရွေးကောက်ပွဲကိုတက်မှတ်တဲ့ရက်အတိုင်းကျင်းပနိုင်ရေးအသေးချပြင်ဆင်နေကြောင်းပြောကြားခဲ့ပါတယ်ရှင်